ဝါရီနိုင်ငံရေးသမားသူဖြစ်တဲ့ဆိုမီဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှင်းထန်တာဇူလိုင်လ31ရက်ဒီကနေ့စကိုင်းတိုင်းကလေးမြို့နယ်အိမ်မှာကွယ်လွန်သွားပြီလို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။1990ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေမှာတည်ထိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့သူဆိုမီဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှင်းထန်တာဇူလိုင်လ31ရက်နေ့ညနေ 9:00 ချိန်မှာကလေးမြို့နယ်အိမ်မှာကွယ်လွန်သွားတယ်လို့ဆိုမီဒီမိုကရေစီဖွဲ့ချုပ်တွေးမှုဥကင်ကန်းလျံကပြောပါတယ
်ကျွန်တော်ဥက္ကဋ္ဌပူကျင်းရှင်းထန်ဒီနေ့ငါခွဲမှာကလေးနဲ့တွေ့နေမှာဆုံးသွားပါတယ်ပထမတော့ positive ဖြစ်တယ်အဲ့ကောင်းတော့အဲ့ဒီ positive အစိမ်းချုံအမင်းမစားနိုင်ဘူးအကားတော့ပေါ့တယ်ပြီးတော့သူနဲ့တက်က90တော့ရှိပြီဆိုတော့အားမရှိဘူးလေအဲ့ဒီမှာကျောင်းဆုံးသွားတာပါ
ပူကျင်းချမ်းသာတာ1963ခုနှစ်မှာတက္ကသိုလ်ကျောင်းသားဘဝနဲ့ဖက်ဒရယ်ရေးဆွေးနွေးတဲ့တောင်ကြီးညီလာခံမှာတက်ရောက်ခြင်းအဖြစ်မြန်မာနိုင်ငံရေးမှာစတင်ပါဝင်လာတာပါ1999နှစ်မှာအာဏာသိမ်းစစ်ဆိုးရွားကနေကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာတည်ထိုင်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးကန်ခဲ့ရသလိုစစ်တပ်ကနေအာဏာလွှဲမပေးတဲ့အတွက် CRPP ကိုစားပြုလွှတ်တော်ကော်မတီထဲမှာပါဝင်ခဲ့တယ်သူလည်းဖြစ်ပါတယ်2015ရွေးကောက်ပွဲမှာလည်းတီးတည်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့သူလည်းဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးလှုပ်ရှားမှုတက်တမ်းမှာထောင်ချင်းချင်းကြခဲ့တယ်လို့ဆိုမီဒီမိုကရေစီဖွဲ့ချုပ်တွေးမှုဥကင်ကန်းလျံကဆက်ပြောပါတယ်
။1994မှာဆလာအစီကနုပ်ဒီရေးဆွဲမှုသူတို့ကလူထုကိုချခဲ့ပါတယ်။အဲဒီတော့ဦးဆောင်တဲ့လူကတော့ဘူမူကြီးစိန်ရပါတော့။ဒီဒီမိုလာတယ်။သူကတော့အဲ့ဒီမှာတွင်းနေတယ်ဆူဆယ်လင်းနဲ့တွားမယ်ဆိုရင်ရုရှားတို့ချက်တို့ယူဘူးတို့ဂျာမနီနဲ့ဆူဆယ်လင်းကဖြစ်တယ်ဒီနဲ့ဖက်ဒရယ်နဲ့တွားနေတယ်အခုဖွဲ့စည်းပုံကိုပြန်ဆွေးမယ်ဆိုရင်ဖက်ဒရယ်တွားပါဆိုပြီးဆွေးနေတယ်နောက်ဆုံးသူတို့ဖမ်းပြီးတော့အဲ့ဒီမှာချင်းမျိုးသား50ကျော်လောက်ဖမ်းပြီးတော့သူနဲ့တယောက်တော့ရန်ကုန်မင်္ဂလာရုံကြီးကျိုင်းမှာတစ်နှစ်လောက်ခားလိုက်ပါတယ်ပြီးတော့အင်းစိန်ပို့တယ်အားလုံးပေါင်းဆက်နေတယ်မြောက်ရပါတယ်
2015ရွေးကောက်ပွဲတော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဘဝနဲ့27ရာစုပင်လုံညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။ပူကျင်းချမ်းသာတာ1937ဧပြီလ6ရက်ချင်းမြင့်နယ်သုံးဆမြို့နယ်စံတင်းကျေးရွာမှာအဖအုဆွမ်းဟန်အမိတော်ညောင်ခန့်ကျင်တို့ကနေမွေးဖွားခဲ့တာပါ။ကွယ်လွန်သွားတဲ့ပူကျင်းချမ်းသာရဲ့ရုပ်အလောင်းကိုမနက်ဖြန်ဩဂုတ်လ3ရက်နေ့မှာတကြိုသွားမှာဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။